ဒီလိုက်ကော်မြို့နယ်ကုန်းတာကျေးရွာမှာစက်တင်ဘာလ29ရက်မနေ့ကမြန်မာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရက်သားတအူးသေဆုံးပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကီနီလူခွင့်ရေးအဖွဲ့က VOA ကိုပြောပါရယ်ကုန်းတာကျေးရွာမှာတိုက်ပွဲတည်ငြိမ်စာပြုလာချိန်ဒေသခံတွေနေရက်ပြန်လာကြတဲ့အချိန်အခုလိုလက်နက်ကြီးကျပောက်ကွဲတာလို့လည်းပြောပါရယ်ကီနီပြည်နယ်အခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုမဆုမွန်ကပြောပြမှာပါရှင်
စက်တင်ဘာလ29ရက်နေ့မနေ့ညနေပိုင်းတုန်းကကယားကရင်နီပြည်နယ်လွိုက်ကော်မြို့နယ်ဂုံသားကျေးရွာဘက်ကိုစစ်တပ်ကနေလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်လို့ဒေသခံပြည်သူတချို့အသေဆုံးထိခိုက်ခဲ့ပါတယ်။လူနေအိမ်တစ်ခုပေါ်လက်နက်ကြီးကြီးကျရောက်ပောက်ကွဲလို့အမျိုးသားတအုပ်အသက်ဆုံးခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာက VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ကကုန်းတာမှာဒီကျွန်တော်တို့တည်တဲ့လောက်ကတော့လွန်တမူဒီလင်းချစ်တက်ကနေပေါ့နော်ဒီလကောမြို့ပြင်းနာလေးမှာပေါ့နော်အဲ့ဒီကနေလမ်းပစ်လိုက်တဲ့လင်းချစ်ကြီးကကျွန်တော်တို့ဒီကြာတော့ပေါ့နော်ကြာတော့အိမ်တိမ်ကိုထိတော့ပေါ့နော်ထိတော့၃ယောက်ဒဏ်ရာရတယ်တော့တော့ထိသွားတော့ပေါ့နော်တော့ထဲကတရားအမျိုးသမီးတယောက်ဆုံးသွားတယ်အမျိုးသားတယောက်တော့နည်းနည်းလေးဒဏ်ရာပြင်းထန်တော့ပေါ့နော်နောက်ကျတဲ့အမျိုးသမီးတယောက်တော့ဟိုအနေချင်းထိခတ်ဒဏ်ရာဆိုတော့ဖြစ်သွားတယ်
လက်နက်ကြီးကြီးကြတဲ့ကုန်းတာကျေးရွာဘက်မှာတော့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားမှုမရှိဘဲတည်ငြိမ်စပြုနေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့လဲကရင်နီလူခွေရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်။ဒီတစ်ပတ်ထဲမှာပဲဒီမော့ဆိုးမြို့နယ်အရှိချမ်းထီးဖိုးကလိုကျေးရွာအုပ်စုမှာတော့လေယာစပားရိတ်သိမ်းနေရင်းနဲ့လက်နက်ကြီးကြီးကြလာလို့အမျိုးသမီးတဦးသေဆုံးသွားတယ်လို့ကိုပညာကပြောပြပါတယ်။လက်နက်ကြီးကြီးကြလို့ထိခိုက်သေးဆုံးခဲ့ရသူတွေရဲ့ဓာတ်ပုံတွေကိုကရင်နီလူခွေအဖွဲ့လူမှုကွန်ရက်မှာသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီကိစ္စအပေါ်မှာတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဒီဒေသတွေမှာ PDF နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ခိုးအောင်ပြီးအကြမ်းဖက်မှုတွေကျူးလွန်နေတဲ့အကြောင်းကိုတော့ပြောဆိုဆွတ်ဆွဲထားပါတယ်ကရင်နီပြည်နယ်အတွင်းမှာတော့ပြီးခဲ့တဲ့လတွေအတွင်းကကုန်းတာကျေးရွာမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားပြီးဒေသခံပြည်သူတွေအိုးအိမ်ဆုံးခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။တည်ငြိမ်စပြုနေတဲ့နေရာတချို့မှာဒေသခံရွာသားတွေပြန်အလာလက်နက်ကြီးကြီးကြလို့ထွက်ပြေးခဲ့ရတဲ့အကြောင်းကိုရိုင်းကြုံခဲ့ရတဲ့တန်ဃာတော်တစ်ပါးကလည်းအခုလိုမိန်ကြားပါတယ်
။ဖြစ်ရတော့ဖြစ်နေတယ်နော်။ဘာဖြစ်ဆိုရင်ကလေးရောလူရောတော်တော်များတယ်။အဲ့ဒီဖြစ်တဲ့ချင်းကသူကအင်းလေးကနေဆစ်ဆောင်ကိုကြိုးပြီးပြန်လာတာအဲ့ဒါငွေနဲ့ကိုက်ပုံညာတော့မှအဲ့ဒီတော့အင်ဂျယ်မမအမကြာလာမယ်အဲကြာရင်အဲ့အိမ်တိုင်းကတော့မီးခိုးလို့တော့ထွက်နေကလေးတွေလူကြီးတွေကတော့ထွက်ပြေးကြဦးရမ်းလို့အဲကာမောင်းပြီးလာပေါ့တိုက်ပွဲနဲ့ပြန်ပြန်နေခါကျတော့အိမ်သွားတော့အကုန်လုံးပြီးပေါက်ပြန်လာနေတယ်လူတွေလည်းရှိတယ်လူကြီးတွေကအကုန်ပြီးပေါက်ပြန်လာနေတယ်
တိုက်ပွဲမဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကနေ့စဉ်ရက်ဆက်ဆိုးသလိုအချိန်မရွေးလက်နက်ကြီးတွေနဲ့ပစ်ခတ်တက်တာမျိုးအများအတန်းထိတ်လန့်နေရတဲ့အကြောင်းလွိုက်ကော်မျိုးကစစ်ဆောင်ဒေသခံတဦးက VOA ကိုပြောပြပါတယ်
ကျောင်းမနေ့မထူညချူတာလဲအနေတိုင်းလို့ထူနေတာလဲဒီကောင်ကစာနာကျဲပဲဟိုဘယ်လိုပြောမလဲတခြားလားဘယ်လိုလုံးမခံနိုင်တော့မလို့အဲ့ဒီကြံနေနဲ့စခဏထူတာလေကျောလည်းကတကနေထူတာလည်းကတကနေဆိုဒီမောစုဖဲကိုပြစ်သွားလိုက်ပုံမူပြဲဖဲကိုထူသွားလိုက်ရှောက်ထူနေတာလဲဒီကောင်ကလည်းကတော့အမြင်မထူတယ်
ရှမ်းကယားနယ်စပ်ဘက်မှာတော့မြန်မာစစ်တပ်ကနယ်မြေရှင်းလင်းထိုးစစ်ဆင်နေတဲ့စစ်ကြောင်းတွေကိုကရင်နီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတုံ့ပြန်ပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းကတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့ပါတယ်။အခုအချိန်ကအနည်းငယ်ငြိမ်သက်သွားပေမဲ့လို့အဝေးကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုတော့စိုးရိမ်နေရဆဲပဲလို့ဒေသခံကြီးရွာသားတွေကပြောဆိုပါတယ်ရှင်။